မင်္ဂလာပါရှင်။ Internet Channel ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးမယ့်တနေ့တာသတင်းအတန်လွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။တင်ဆက်ပေးသွားမယ့်သတင်းတွေကတော့2021ခုနှစ်တွင်ထွက်ရှိလာမယ့် Scooter Game ဆိုတဲ့သတင်း၊2019ခုနှစ်အတွင်း Video 49တန်းကျော် TikTok ဖယ်ရှားဆိုတဲ့သတင်း၊သင်ယူမှုအခွင့်အလမ်းမဆုံးရှုံးစေရေးအတွက်အကောင်းဆုံးအနေအထားဖြင့်ဆောင်ရွက်ရမယ်ဟုဒေါက်တာမျိုးသိန်းကြီးပြောကြားတယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါရစေ။ပထမဆုံးသတင်းတစ်ပုဒ်အနေနဲ့2021ခုတွင်ထွက်ရှိလာမယ်စကူတာဂိမ်းဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ Formula E ယာဉ်မောင်း Lucas DRC နဲ့ Formula 1ယာဉ်မောင်းဟာ Alex Wurf တို့က ES Scooter Racing Game တစ်မျိုးကိုဖန်တီးနေပါတယ်။ Electric Scooter Championship ဒါမှမဟုတ် Scooter Amiya Game က2021ခုနှစ်မှာထွက်ရှိမှာပဲဖြစ်ပါတယ်။ Game မှာ Tron-Ocean Style Scooter တွေနဲ့မျိုးရဲလမ်းမအတွင်ရှင်ပြိုင်မောင်းနေရပါမယ်။ Scooter Game ကိုဘသူကငွေကြေးထောက်ပံ့ပြီးပြိုင်ပွဲဝင်နေတဲ့မှာဘသူတွေပါဝင်မလဲဆိုတာမသိသေးပါဘူး။ဂိမ်းတွေကစကူတာတွေကိုတနာရီကီလိုမီတာ100နှုန်းနဲ့မောင်းနိုင်မယ်လို့သိရပါတယ်။ဂိမ်းတွေမှာကြီးမားတဲ့ platform တွေ၊ညံစံနဲ့ယင်ကိုထိမ့်ချုပ်ဖို့စိုင်းထိန်းစနစ်တွေပါဝင်မယ်လို့မိတ်ဆက် video အရသိရပါတယ်။ဆက်လက်ပြီး2019ခုနှစ်အတွင်း video 49တန်းကျော် TikTok ဖယ်ရှားဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ TikTok ဟာဗီဒီယိုတွေကိုဘလို့ထိန်းချောင်းသလဲဆိုတာထုတ်ဖော်ပြောကြားခဲ့ပါတယ်။ TikTok ဟာကြာတာ Brainy ကပွင့်လင်းမြင်သာမှုအစီရင်ခံစာကိုထုတ်ပြန်ခဲ့ပါတယ်။2019ဇူလိုင်နဲ့ဒီဇင်ဘာလအကြာ policy ချိုးဖောက်မှုကြောင့်ဗီဒီယို49တန်းကျော်ဖယ်ရှားခဲ့တယ်လို့ပြောထားပါတယ်။အိန္ဒိယကဗီဒီယို16တန်းကျော်ပါဝင်တယ်လို့ American ကဗီဒီယို 4.6 တန်းကိုလည်းဖယ်ရှားခဲ့ပါတယ်။ TikTok အနေနဲ့ဗီဒီယိုတွေကိုဖယ်ရှားဖို့စေနိုင်ငံကနေတောင်းဆိုမှု45ခုရရှိခဲ့ပါတယ်။ American ကလည်းတောင်းဆိုမှုတစ်ခုပြုလုပ်ထားပါတယ်။ယနေ့ခေတ်နည်းပညာကအရန်အစင်မမြင့်တဲ့အတွက်ကျွန်တော်တို့က policy ပေါ်မှာမှီခိုလို့မရပါဘူးလို့ TikTok မှာကွန်တက်ကိုသုံးသပ်တဲ့လူသားအဖွဲ့ရှိတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးကတရုတ်အစိုးရနဲ့ဆက်ဆက်တဲ့ TikTok ကိုဖယ်ရှားဖို့ Trump အစိုးရအဖွဲ့ကစဉ်းစားနေတယ်လို့ပြောထားပါဗျ။အဲ့ဒီပြောကြားချက်အပြီး TikTok ကပွင့်လင်းမြင်သာမှုအစီရင်ခံစာကိုဖြန့်ချိလိုက်ပါဗျ။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့တင်ယူမှုအခွင့်အလမ်းမဆုံးရှုံးစေရေးအတွက်အကောင်းဆုံးအနေအထားဖြင့်ဆောင်ရွက်ရမယ်လို့ဒေါက်တာမျိုးသိန်းကြီးပြောကြားတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ကျောင်းသားကျောင်းသူတွေရဲ့တင်ယူမှုအခွင့်အလမ်းမဆုံးရှုံးစေရေးအတွက်ရှိနေတဲ့အခြေအနေမှာအပြစ်တင်ဆုံးအကောင်းဆုံးအနေအထားနဲ့ဝိုင်းဝန်းကြိုးပမ်းအကောင့်တွေပေါ်ဆောင်ရွက်ကြရမှာဖြစ်ကြောင်းဒေါက်တာမျိုးသိန်းကြီးကအခြေခံပညာသင်ယူညှိနှိုင်းအစည်းအဝေးမှာပြောကြားခဲ့ပါတယ်။ကျောင်းများပြန်လည်ဖွင့်လှစ်တဲ့အခါတွင်အရေးသေးရှိသောတင်ယူတက်မြောက်မှုရှိစေရန်တင်ယူတစ်ခုလုံးကိုလွှမ်းခြုံ၍လွယ်တင်ခတ်မျှတမှုရှိစေမယ်တင်ယူဟောင်း Grade 11နဲ့တင်ယူတဲ့ Grade 10သင်ကန်းစာတွေကိုစာတင်ချိန်နဲ့လိုက်လျောညှိထွေတင်ကြားတင်ယူနိုင်ရန်စီစဉ်ရမှာဖြစ်ကြောင်းအထူးသဖြင့်တင်ယူဟောင်း Grade 11မှာအသက်မွေးဝမ်းကြောင်းပညာရပ်တွေနဲ့အစိမ့်မြင့်ပညာရပ်ဆက်လက်တင်ယူရမှာလိုအပ်မဲ့အခြေခံပညာတင်ယူညွှန်တန်းလွှမ်းခြုံတင်ယူတက်မြောက်နိုင်ရန်လိုကြောင်းပညာရေးဝန်ကြီးဌာနပြည်အောင်စုဝန်ကြီးဒေါက်တာမျိုးသိန်းကြီးကပြောကြားခဲ့ပါတယ်။တင်ယူညွှန်တန်းသင်ကန်းစာများအကဲပြတ်စစ်ဆေးခြင်းတွေနဲ့စာမဝဲချိတ်ဆက်မှုတွေအရေးကြီးပြီးကျောင်းများအားလုံးအတွက်မတူညီနိုင်သောကျောင်းတက်ချိန်များထည့်သွင်းစဉ်းစားပြီးတင်ယူတက်မြောက်ရမယ့်အကြောင်းအရာသင်ခန်းစာတွေကိုညှိနှိုင်းဆောင်ရွက်ပေးရမှာဖြစ်တယ်လို့လည်းသိရပါဗျ။အမျိုးသားပညာရေးမူဝါဒကော်မရှင်နဲ့အမျိုးသားတင်ယူညွှန်တန်းကော်မတီတို့မှဆရာကြီးဆရာမကြီးများကလည်းဝိုင်းဝန်းဆွေးနွေးအကြံပြုပြီးတင်ယူညွှန်တန်းတွေကိုအတည်ပြုစေလိုကြောင်းကျောင်းသားကျောင်းသူတွေရဲ့တည်ယူမှုအခွင့်အလမ်းမဆုံးရှုံးစေရေးအတွက်ရှိနေတဲ့အခြေအနေမှာအဖြစ်တင်ဆုံးအကောင်းဆုံးအနေအထားနဲ့ဝိုင်းဝန်းကြိုးပမ်းအကောင့်တွေဖို့ဆောင်ရွက်ကြရမှာဖြစ်ကြောင်းဒေါက်တာမျိုးသိန်းကြီးကဆက်လက်ပြောကြားခဲ့ပါတယ်။အခြေခံပညာတည်ယူညှိနှိုင်းအစည်းအဝေးကိုဇူလိုင်လ10ရက်နနက် 9:00 ကနေပြည်တော်ရှိပညာရေးဝန်ကြီးဌာနရုံးအမှတ်21အစည်းအဝေးခန်းမှာကျင်းပပြုလုပ်ခဲ့ပါတယ်။အခမ်းအနားကိုအမျိုးသားပညာရေးမူဝါဒကော်မရှင်မှတာဝန်ရှိသူ တွေပညာရေးဝန်ကြီးဌာနရှိဦးစီးဌာနများမှညွှန်ကြားရေးမှူးချုပ်တွေဒုတိယညွှန်ကြားရေးမှူးချုပ်တွေစာစစ်မှူးချုပ်တွေဘာသာရေးတင်ယိုညွှန်တန်းကော်မတီမှအဖွဲ့ဝင်တွေနဲ့သက်ဆိုင်ရာတာဝန်ရှိသူတွေတက်ရောက်ခဲ့ကြပါတယ
်အခုတင်ဆက်ပေးသွားတဲ့သတင်းတွေကတော့နိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်နေတဲ့ကာလမှာပရိသတ်တွေအနေနဲ့လည်းကျန်းမာရေးနဲ့အားသားဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုက်နာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်ကျွန်မကတော့ညမှာပါ